အာဖရိကတိုင်းဓာတ်ဖို့ဒေသမှာဆရာဇုံမှုတွေအတွက်အလို့ရှိနေသူ၄ဦးကိုကျွဲပြောင်းပေးဖို့ The Hague News နိုင်ငံတကာရာဇဝမှုဆိုင်ရာတရားရုံး ICC ရဲ့အကျိုးဆောင်ရှိနေကဆူဒန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဆူဒန်ဟာအခုခါကင်းလွတ်ခွင့်ပေးထားမှုကိုဆန့်ကျင်ပြီးတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာအစိုးရရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေပါပြီ။ဆူဒန်အစိုးရကဖန်ဆီးထားတဲ့တန်တရားရှိသူတွေကို ICC ထံဖိတ်ပေးဖို့ဥပဒေရေးရာအတားအဆီးတစုံတရာမရှိတော့ဘူးလို့ICC အကျိုးဆောင်ဖတ်တူဘန်ဆူဒါကကလသမကလူမျိုးရေးကောင်စီမှကြေကြာသွားတာဖြစ်ပါတယ်။အခုလောလောဆယ်မှာဒါဖော့စီယာဇွန်မှုတန်တရားရှိသူတွေနဲ့သူ့သဘောနဲ့သူလက်နက်ချအဖမ်းခံခဲ့သူအာလီကူရှာပ်တူရီကူသာ ICC လက်ထက်ဆွဲပြောင်းပေးထားတာရှိပါသေးတယ်။ဒီနေ့ချီကြမြင့်ခဲ့တဲ့ဒါဖော့သဘောနဲ့နဲ့ဆူဒန်အစိုးရရဲ့အကြဖြစ်သွားခဲ့တဲ့ပဋိပက္ခကြောင့်လူပေါင်း3သိန်းကျော်ပြည်ဆုံးခဲ့ရပြီးနှစ်သန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အတွက်ဒီနေ့အထိအဆုံးမသတ်နိုင်သေးတဲ့လူမှုဒုက္ခတွေလည်းရှိနေဆဲဖြစ်ပါတယ်။